Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်မေလ28ရက်တနင်္လာနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19နဲ့25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာစားပေါင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မြန်မာညနေခင်းမှာရှင်ကျွန်မသင်္ကီထိုက်ပါအကြမ်းဖက်ဝါဒတိုက်ဖြစ်ရင်မှ internet ကုမ္ပဏီတွေဘက်ကပို့ပြီးတော့ကူညီပေးလာတယ်ဆိုပြီးတင်ပြရေးရေးဝင်ကြီးကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကလွှဲပြီးဂျန်နဲ့ G7 ဆက်မှုထိပ်ပြီးနိုင်ငံတွေအနေနဲ့ယာတိဥတုပြောင်းလဲမှုအဆိုင်ရာပါရီသဘောတူညီချက်ကိုဆက်ပြီးအကောင့်ထဲဖော်မယ်လို့ကြေညာလိုက်ပါတယ်။ဖိလစ်ပိုင်တောင်ပိုင်းက ISS ချိန်ဆက်တဲ့စစ်သွေးကြွတွေကိုအစိုးရကဒီကနေ့၄ချောင်းကနေဆက်ပြီးတိုက်ခိုက်ပါတယ်။ဒီလိုထိပ်တန်းရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တင်ပြရေးပြည်နာဆင်ကြရမယ့်တင်သွားလို့ထင်ပါတော့။
ဒီပြညာထုံးထုံးကလာရန်ရှုခြင်းဒါကဒီမျိုးပြညာဟာလူတိုင်းလူတွေကထိတော့သွားတယ်ခိုးတယ်နဲ့ဖြစ်ခုလူတွေပူတယ်ဒီစားလို့ဖြစ်
ဒါတော့ဤပညာဆံရသတင်းပြပုတ်တယ်မှာအပြည့်အစုံကြားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဒီပြည်အောင်စုငင်းချင်းရေးညီလာခံ27ရာစုပင်လုံးဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ကျန်းမာရေးဆံရသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါပေမဲ့တိုင်ရင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ညီထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
ဒီကနေ့ကမန်ချက်စတာမြို့တိုက်ခိုက်ခံရမှုကြောင့်ငိုကြမှုရှိလာတာနဲ့အတူအကြမ်းဖက်ဝါဒတိုက်ဖြစ်ရင်မှ internet ကုမ္ပဏီတွေဘက်ကပို့ပြီးကူညီပေးလာတယ်လို့ပြည်ထရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဗီတင်ပြည်ထရေးဝန်ကြီးအမ်ဘာရက်ကဒီကနေ့တနင်္ဂနွေနေ့ဗီတင်ရုပ်သံတစ်ခုနဲ့တွေ့ဆုံမိန့်မြန်းကမှာအခုလိုပြောဆိုခဲ့တာပါ။အကြမ်းဖက်ဝါဒီတွေအဖြစ်တမ်းပြရှုသူတွေရဲ့သက္ကဝတ်နဲ့စားပို့တာတွေကိုရယူနိုင်ဖို့ဤပညာကုမ္ပဏီတွေနဲ့ဗီတင်အစိုးရကြားဆောင်ရွက်နေတာဒီမှာတိုးတက်မှုတွေရှိနေတယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။မန်ချက်စတာအားကစားရုံမှာပြီးခဲ့တဲ့တနင်္လာနေ့ဘုံဖောက်ခွဲတိုက်ခိုက်ခံရမှုနောက်ပိုင်းပထမဆုံးအကြိမ်ချင်းနဲ့မနေ့စနေ့ကဒေတာတွင်တီးဝိုင်းနေရဲ့ဂီတဖြောပြေးခွဲမှာတော့လူပေါင်း5000လောက်တက်ရောက်ခဲ့ကြပါတယ်။မနေ့စနေ့နေ့အစောပိုင်းမှာပဲဗီတင်နိုင်ငံရဲ့အချမ်းဖက်ချင်းချောက်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားရကနေလဲတဆင့်ရှော့ချသတ်မှတ်ခဲ့ပါတယ်။ဒါပေမဲ့မန်ချက်စတာမြို့ကတီးဝိုင်းတွင်ရဲ့ဂီတဖြောပြေးခွဲကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကလည်းပြီးတော့ဂျန်နဲ့ G7 ဆက်မှုထိပ်သီး9နိုင်ငံအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်ကိုဆက်လက်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ G7 အဖွဲ့ရဲ့တရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့သူတို့ရဲ့မူဝါဒတွေနဲ့ Paris သဘောတူညီချက်ကိုပြန်လည်သုံးသပ်နေပြီးတော့ဒါကြောင့်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အများသဘောတူညီတဲ့အချက်မှာပါဝင်နိုင်တဲ့အနေအထားမရှိသေးဘူးလို့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီလုပ်ငန်းစဉ်ကိုနားလည်သဘောပေါက်တဲ့အနေနဲ့ကနေဒါ၊ဖင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ဗြိတိန်နိုင်ငံကခေါင်းဆောင်နိုင်ငံခေါင်းဆောင်တွေနဲ့အစိုးရတွေအပြင်ဥရောပကောင်စီနဲ့ဥရောပကောင်ရှင်ဥက္ကဋ္ဌတွေကလည်းပဲရစ်သဘောတူညီချက်ကိုအမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်သွားဖို့အတွက်အခိုင်အမာထပ်လောင်းအတည်ပြုခဲ့ကြပါတယ်။လုပ်ငန်းနှစ်နှစ်ကနိုင်ငံပေါင်း195နိုင်ငံကကုစလေဒီသဘောတူထားတဲ့ကာဗွန်နှုန်းငွေလျှော့ချဖို့သဘောတူညီထားတဲ့ဒီသမိုင်းဝင်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုအနေနဲ့လောက်ထမလားဆိုတာကိုဆုံးဖြတ်ဖို့အတွက်အချိန်ပိုလိုအပ်တယ်လို့ဒီကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့ Paris သဘောတူညီချက်နဲ့ပတ်သက်ပြီးတော့လာမယ့်သတင်းပတ်မှာဆုံးဖြတ်သွားမှာဖြစ်တယ်လို့အီတလီနိုင်ငံဆစ်စလီကနေ Washington ကိုမပြောင်းခင်မှာသူ့ရဲ့ကိုယ်ပိုင် Twitter ဆောင်မျက်နှာကနေပြောကြားခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်မှာအမေရိကန်အနေနဲ့အပြည့်အဝဆက်ပြီးပေါင်းဆောင်ရွက်ဖို့ကအလွန်အရေးကြီးတယ်လို့သူ့အနေနဲ့ဒေါနယ်ထရမ့်ကိုပြောခဲ့တယ်ဆိုပြီးပြည်သူ့သမ္မတ Emmanuel Macron ကလည်းသတင်းတော်တွေကိုပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစစ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တအုပ်ကတနက်နေ့ပြစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တေဆုံးရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးရှိသွားပြီဖြစ်ပါတယ်။ဇာဘူးပြည်နယ်ကလုံခြုံရေးစစ်ဆေးရေးဂိတ်အတွင်တိုက်ခိုက်မှုမှာတော့ရဲတပ်ဖွဲ့ဝင်တအုပ်ကလုပ်ဖို့ကင်ဖက်တွေကိုတနက်နေ့ပြစ်ခဲ့တာဆိုအာဖဂန်အစိုးရနဲ့သဘုံဘက်ကတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးစခန်းမှုအပါအဝင်လုပ်ဖို့ကင်တဲ့ရဲတပ်ဖွဲ့ဝင်6ဦးကိုတာလီဘန်ဘက်ကစစ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်ကပြစ်ခတ်ခဲ့တာပါ။အဲ့ဒီနောက်မှာတော့အဲ့ဒီတစ်ဆပောက်ကတာလီဘန်တွေနဲ့ပူးပေါင်းပြီးလုံခြုံရေးစခန်းကိုတာလီဘန်ထံလွှဲပေးခဲ့တာဆိုလို့ဒေသခံများရှိတွေကိုကိုးကားပြီးအာဖဂန်မီဒီယာတွေကဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖဂန်စစ်တပ်အခြေစိုက်စခန်းတွေနဲ့စခန်းအများအပြားကို တိုက်ခိုက်ခဲ့တာမှာအများစုကမတည်ငြိမ်ဖြစ်နေတဲ့တောင်ပိုင်းပြည်နယ်တွေမှာဖြစ်ပါတယ်။အစ္စလာမ်တို့ရဲ့ရမဒန်ဥပုပ်လရဲ့ပထမဆုံးနေ့မနေ့စနေနေ့တုန်းကလည်းအရှေ့ပိုင်းကခို့စ်မြို့မှာအမေရိကန်တပ်ဖွဲ့တွေရဲ့လုံခြုံရေးတာဝန်ယူပေးနေတဲ့အာဖဂန်လက်ရဲကျင်တပ်ဖွဲ့ရဲ့ရင်နှန်းကိုတာလီဘန်အသေးခံဗိုလ်ဖောက်တမားကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး18ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်ရှင်။
မရံပြည်တော်စုနောက်ဖက်ချင်အော်ရဂွန်ပြည်နယ်ပို့တလန်မြို့ကရထားပေါ်မှာမွတ်စလင်လို့ယူဆတဲ့အမျိုးသမီးငယ်၂ယောက်ကိုလူမျိုးရေးဘာသာရေးစော်ကားတဲ့အုံနှုံးနဲ့သုံးခဲ့တဲ့လူတယောက်ကိုတားဆီးဖို့ကြိုးစားခဲ့ခီးတဲ့၂ယောက်သေဆုံးပြီးတော့နောက်ထပ်တယောက်လည်းအပြင်းထန်ဒဏ်ရာရနဲ့ဆေးရုံမှာသွေးရတဲ့အနေအထားမှာရှိနေပါတယ်။အဲ့ဒီအမျိုးသမီးငယ်၂ယောက်ထဲကတယောက်ကခေါင်းပြီးချုံလာတာဖြစ်ပါတယ်။ခီးတဲ့ကိုဓာတ်နဲ့ထိုးခဲ့တဲ့သူကတော့ရဲကအခုခါမှာဖမ်းဆီးထားပြီးတော့အဲ့လူဟာပေါ်လမ်းမျိုးကအသက်35နှစ်အရွယ်ဂျယ်မီဂျိုးဆပ်ခရစ်စတန်ဖြစ်ပါတယ်။သူဟာအရင်ကလည်းပြစ်မှုကျူးလွန်ပြီးတော့ကြီးမားတဲ့ပြစ်ဒဏ်တွေခံရသူဖြစ်ပါတယ်။ဒီကိစ္စကပြည်내ကြမ်းဖက်ဝါဒစဲကိုင်တိုက်ခိုက်မှုဒါမှမဟုတ်မုန်းတိမှုကိုအခြေခံတဲ့ရာဇဝတ်မှုလားဆိုတာပြောဖို့စောသေးတယ်လို့အော်ဂန်ပြည်내က FBI ထူးဆောင်တဲ့စစ်ဆေးရာရှိလိုရန်ကန်နန်ကပြောပါတယ်။ခရစ်စတန်ကလူ3ယောက်ကိုဓာတ်နဲ့ထိုးခဲ့ပြီးတော့အိတ်တဲကတယောက်ကနေရာမှာနေပွဲချင်းပြီးတည်ဆုံသွားတာဖြစ်တယ်လို့နောက်တယောက်ကဆေးရုံမှာတည်ဆုံသွားတာဖြစ်ပါတယ်။တတိယတယောက်ကတော့ဒဏ်ရာပြင်းထန်ပြီးစိုးရင်ရပြီမဲ့အသက်အန္တရာယ်တော့မရှိဘူးလို့ဆိုပါတယ်ခင်ဗျာ
။ယူရီဒီကဆန်ယနေ့ကမြန်မာဘာသာစစ်စစ်လေးကိုယနေ့6နာရီခွဲကနေ9နာရီအထိဆိုင်လိုမီတာ19 kHz 6683ဆိုင်လိုမီတာ19 kHz 5956ဆိုင်လိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမြန်မာပိုင်းစီစဉ်ရဲ့တင်းနေနေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ကြီးကြပ်မှုနဲ့လေရင်ပြစ်လက်နက်တစ်ကိုစမ်းသပ်ခဲ့ပြီးအများအပြားထုတ်လုပ်နိုင်ငံတော်မှာချထားဖို့ခေါင်းဆောင်ကင်ကအမိန့်ပေးခဲ့တယ်လို့ဒီကနေ့တင်းနှင်းကလေးမြန်မာပဲမြောက်ကိုရီးယားနိုင်ငံပိုင်သတင်းကကြေညာသွားပါတယ်။ပယ်ရင်ချက်ထုံးကြည့်စီစီမျိုးစမ်းသပ်ပြီးသတင်းပတ်တွေအတွင်းလေရင်ပြစ်လက်နက်တစ်ကိုထပ်ပြီးစမ်းသပ်တာဖြစ်တယ်ဆိုလဲ Reuters သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသူ့ရဲ့စစ်တပ်အရာရှိတွေနဲ့အတူစစ်ရေးလက်ချက်မှုကိုကြည့်နေတဲ့ဗီဒီယိုကိုလည်းနိုင်ငံပိုင်သတင်းဌာနကထုတ်လွှင့်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်အစီအစဉ်တွေရဲ့ထိတ်တန့်တာဝန်ရှိသူတွေလို့ယုံကြည်ထားကြတဲ့ရီပျုံချိုကင်ဂျုံစစ်နောက်ဂျန်ချန်ဟာတို့လည်းကင်ဂျုံအွန်းနဲ့အတူရှိနေတယ်ဆိုသတင်းကဖော်ပြပါတယ်။အခုစမ်းသပ်တယ်လို့ပြောဆိုရမှာတော့ဘလို့လက်နဲ့အမျိုးအစားလဲဆိုတာတိတိကျကျမပြောသလိုစမ်းသပ်ခဲ့တဲ့အချိန်ကိုလည်းမပြောပါဘူး။ဒါပေမဲ့ဒုံးချီရင်းနဲ့နျူကလ িয়ার လက်နဲ့တွေစမ်းသပ်တယ်လို့ယုံကြည်ထားတဲ့အမျိုးသားကာကွယ်ရေးသိပ္ပံအကယ်ဒမီကဒီစမ်းသပ်မှုကိုကမကဋ္ဌလုပ်ခဲ့တာဆိုသတင်းကဖော်ပြပါတယ်။မြောက်ကိုရီးယားရဲ့ပဲ့တင်တဲ့ဒုံးချီနဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့အတွက်မြောက်ကိုရီးယားကိုသတိပေးတဲ့အနေနဲ့အမေရိကန်ကတတိယမြောက်လေယာဉ်တင်စစ်သင်္ဘောတစ်စင်းအပါအဝင်စစ်သင်္ဘောအုပ်စုတစ်ခုကိုပစိဖိတ်အနောက်ဖက်ခြမ်းဒေသကိုဆင်းလွတ်ထားပါတယ်။ကမ္ဘာအကြီးဆုံးစစ်သင်္ဘောတွေထဲကတစ်ခုဖြစ်တဲ့ USS Nimitz လေယာဉ်တင်သင်္ဘောဟာ USS Carvinson နောက် USS Ronald Reagan တို့နဲ့အတူပစိဖိတ်သမုဒ္ဒရာအနောက်ဖက်ခြမ်းမှာပူးပေါင်းမှာဖြစ်တယ်ဆိုသတင်းကြေညာတစ်ခုက VOA ကိုပြောပါတယ်။အမေရိကန်စစ်တပ်ဖက်ကဒေတာတကူတွေကိုအခုလိုလင်းတင်စစ်တင်မော၃ဆင့်ကြိုင်နဲ့ဆင်းလွတ်တယ်ဆိုတာမျိုးဟာအတော့ကိုကြုံတော့ကြုံခဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုအန်တီရဲ့တိုးလာနေတာတွေကအမေရိကန်သမ္မတဒေါ်နယ်ထရန့်အတွက်ကြီးမားတဲ့လုံခြုံရေးစိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့ရှုမြင်နေကြပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆူရတက်တွေက IS နဲ့ချိတ်ဆက်မှုရှိတဲ့စစ်သေးကြော်တွေကိုဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကနေနောက်ထပ်ထပ်ပြီးတော့တိုက်ခိုက်လိုက်ပါတယ်။နှစ်ဖက်တိုက်ပွဲတွေရဲ့အတန်ကြာဖြစ်ပွားလာခဲ့ပြီးတဲ့နောက်လမ်းတွေပေါ်မှာလည်းတည်ဆုံနေတဲ့သူတွေတိုးလာနေပြီးတော့မာရိုမျိုးကရပ်သားရပ်ပေါင်းများစွာကလည်းသူတို့ကိုကယ်တင်ဖို့တောင်းဆိုနေကြပါတယ်။စစ်သေးကြော်တွေဘက်ကမထင်မှတ်ပဲအားကောင်းလာတာကြောင့်မာရိုမျိုးတွေကအချိန်နေရာလည်းအတော်လေးကိုဆိုးရွားလာနေပါတယ်။အဲ့ဒီကြမ်းဖက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ရပ်ပေါင်း60ကျားဆွေးအုပ်ချုပ်ရေးတင်ညာခဲ့ပါတယ်။မော်ရီမျိုးတွေကနေထွက်ပြေးလာတဲ့သူတွေထောင်ထဲချီရှိနေပြီးတော့နောက်ထပ်2000ကျော်လောက်ကတော့မျိုးရင်းမှာပြိမ့်မိနေတုံးပဲဖြစ်ပါတယ်။ဒီတဲကတော်များများကသူတို့အိမ်ကြီးဖြစ်စည်းခံရတာကြောင့်သူတို့ကိုအမြန်လာခဲ့ကြဖို့လေတယ်လီဖုန်းကနေအကူအညီတွေတောင်းခံခဲ့ကြတယ်လို့လနာဒယ်ဆာခိုင်တောင်ဝရှိသူတို့ကပြောပါတယ်ဖိလစ်ပိုင်စစ်တပ်ပြောခွင့်ရကတော့စစ်စင်ရေးဆက်လုပ်နေကြတဲ့အချိန်မှာစစ်သွေးကြတွေရဲ့အင်အားဟာရော့ကျလာနေတယ်လို့ပြောပါတယ်ခင်ဗျာ။
ဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၃ဦးကိုပထမဆုံးတွေ့ရှိထားတယ်လို့အိန္ဒိယကပြောဆိုလိုက်ပါတယ်။ကျန်းမာတဲ့ကလေးတွေမွေးဖွားခဲ့တဲ့ကိုယ်ဝန်ဆောင်မိခင်နှစ်ဦးနဲ့အပါအဝင်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၃ဦးကိုအနောက်ဂူဂျရက်ပြည်နယ်ကနေတွေ့ခဲ့တာလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။မစိုးရင်ကြဘူးကတော့ကိုယ်တော်ကျမ်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ကမ္ဘာကျမ်းမာရေးအဖွဲ့ကြီးကိုအိန္ဒိယဘက်ကဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၃ဦးနဲ့ပတ်သက်ပြီးမေလ15ရက်နေ့ကအကြောင်းကြားခဲ့တာဆိုလဲ WHO ကကြေညာထားပါတယ်ရှင
်ဒီလိုနိုင်ငံကမြေပြိုကျမှုတွေမှာနောက်ထပ်ရုပ်လောင်းတွေကိုကယ်ဆယ်လုပ်သွားတယ်ကဒီကနေ့ထပ်မံတွေ့ရှိခဲ့ပြီးတော့အခုဆိုရင်ဒီဆုံးမှုရေတော့ဟာ146ရောက်ရှိပြီးနောက်ထပ်112ယောက်လည်းပျောက်ဆုံးနေတယ်ဖြစ်ပါတယ်ဒီကနေ့မှာရာသီဥတုကောင်းပြီးမဲ့တွင်းလာနေကတော့တွင်းလာနေမှာတော့မိုးထပ်ပြီးတော့ရွာနိုင်တာကြောင့်ပြီးခဲ့ရက်တွေအတွင်းမှာမိုးကြီးကျယ်ရွာလို့နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းတွေမှာလူတသိန်းလောက်အိုးမဲ့အိမ်မဲ့ဖြစ်နေကြတဲ့သူတွေအတွက်တော့ပို့ပြီးတော့အတိဒုက္ခရောက်စရာဖြစ်လာနေပါတယ်ဒီကနေ့စောပိုင်းမှာရက်ပြည်လင်းကစစ်တပ်ကမြေပြိုကျတဲ့နေရာကြီးအတော်များများကိုသွားနိုင်အောင်လမ်းတွေရှင်းခဲ့ပြီးတော့တချို့နေရာတွေကိုလည်းလေတွေနဲ့သွားနိုင်တယ်လို့ပြည်လင်းကစစ်တပ်ဘူဂျိုစူဒန်တာရနာစင်ကပြောပါတယ်နောက်ထပ်အသက်ရှင်တဲ့သူတွေကိုရှာဖွေတွေ့ရှိနိုင်ဖို့သူ့အနေနဲ့မမျှော်လင့်ဘူးလို့လည်းဘူဂျိုစင်ကပြောပါတယ်ကုလသမဂ္ဂကလည်းတိရီလင်္ကာအစိုးရပန်ကြားချက်ကိုတုံ့ပြန်တဲ့အနေနဲ့ကယ်ဆယ်ရေးအကူအညီတွေပေးနေတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထဲနဲ့ကိုရင်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပြည်ထောင်စုငင်းချင်းရင်းညီလာခံ27ရာစုပင်လုံဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့အရင်ဆုံးစပါမယ်ရှင်။27ရာစုပင်လုံပြည်ထောင်စုငင်းချင်းရင်းညီလာခံရဲ့ဆွေးနွေးပွဲနောက်ဆုံးရက်မှာအပြန်အလှန်ညှိနှိုင်းလို့မရတဲ့အချက်တချို့ကိုနောက်တစ်ကြိမ်ဆွေးနွေးပွဲမှာပြန်လည်ဆွေးနွေးဖို့ဆုံးဖြတ်လိုက်ပြီးမနေ့ကတနင်္လာနေ့မှာတော့ဒုတိယအကြိမ်ငင်းချင်းရင်းညီလာခံပိတ်ပွဲပြုလုပ်မှာဖြစ်ပါတယ်။ဒီလာကန်ကနေတီတီကြကြရလထွက်မလာပြီနဲ့လေနှစ်ပေါင်းများစွာတိုက်ပွဲတွေကနေအခုလိုစပွဲထိုင်ဆွေးနွေးနိုင်ခဲ့တဲ့အဆင့်အပေါ်မှာတက်ရောက်လာသူတို့ချို့ကအပြုတ်တော်အကောင်းမြင်ကြပါတယ်ညီလာကန်မှာတင်ပြနေတဲ့ VOA မြန်မာပိုင်းသတင်းတော်မမင်ခါကိုကိုသားညူဦးကဆက်သွယ်မြင်းမြန်ထားပါတယ်ရှင
်မမင်ခါရဲ့အခုဒီကနေ့ပြောမယ်ဆိုရင်တော့ဒီပြောင်းစုညီငယ်ရင်းညီလာကန်ကဆွေးနွေးပွဲတွေကဒီကနေ့နောက်ဆုံးမှာမနေ့ကပိတ်ပွဲပဲရှိတာပေါ့အဲ့တော့ဒီနေ့နောက်ဆုံးအထိဆွေးနွေးခဲ့ကြတဲ့အထဲမှာဘယ်လိုကိစ္စမျိုးတွေကအဓိကအငင်းပွားစရာတွေဖြစ်နေတာတွေ့ရပါလဲ။
နိုင်ငံရေးဌာနမှာရှိရဲခွဲမထွက်ရေးပြည်တော်စုကနေခွဲမထွက်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ရေးတိုင်းရင်းသားတွေရဲ့အစိုးရကြားမှာလည်းလေးနားလည်မှုလွဲနေတယ်ပေါ့နော်။သူတို့ဒီကဏ္ဍကိုနောက်ထပ်ညီလာခံကြမှာဆက်ပြီးဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့။အဲ့တော့အဲ့ဒီကိစ္စတစ်ခုကပဲဒီဆွေးနွေးပွဲကိုပိုပြီးကြန့်ကြာစေရပါပဲ
။ဒီတိုင်းသားတွေနဲ့အစိုးရနဲ့စစ်တပ်ကြားထဲမှာကွဲလွယ်ပြီးတာကွဲလွယ်ချက်တွေဆိုရင်ဘာတွေတွေ့ရလဲဒီညီလာခံထဲမှာ။
ဒီညီလာခံမှာတိတ်ပြီးတော့တိတိတတ်တာကွဲလွဲချက်ကအများကြီးတော့မရှိဘူးရှင်။အဲ့ခွဲမထွက်ရေးရဲ့နောက်ပြီးတော့လုံလုံရေးခံနာရေးပေါ့နော်။အဲ့ခံနာနှစ်ခုကပဲနည်းနည်းလေးတိုင်းရင်းသားတွေနဲ့တက်မတော်နဲ့အစိုးရခြားထဲမှာနည်းနည်းလေးနားလည်မှုလွယ်ပြီးကွဲလွဲနေတာမျိုးရှိတယ်။တန်တဲ့စီးပွားရေးခံနာတို့လူမှုရေးနဲ့မီဒီယာခံနာတွေကတော့တိတ်ပြီးတော့ကွဲလွဲချက်တွေမရှိဘူး။တင်ကြလာတဲ့အတိုင်းကိုသူတို့သဘောတူလက်ခံလိုက်တယ်ဆိုတော့အဖြေရက်ဆက်တော့ထွက်ထားတယ်ရှင်
။လူကြုံကြီးခံနာမှာဘလို့အချက်တွေကွဲလွဲရလဲဘလို့တိတိတတ်တာအချက်တွေလဲ။
အဓိကတော့ Federal တက်မတော်ဆိုတဲ့ခေါင်းစဉ်မှာင်းစပြီးကွဲလွဲနေတာပါ။တက်မတော်ဘက်က Federal ဆိုတဲ့စကားရက်ကိုလုံးဝမထည့်ခြင်းဘောနော်။တိုင်းရင်းသားတွေကတော့ Federal ဆိုတဲ့စကားကိုထည့်ခြင်းနဲ့အခြေအတင်တော်တော်လေးဖြစ်နေတာဖြစ်တဲ့အတွက်နောက်ဆုံးဘာလုပ်လိုက်လဲဆိုတော့ပြည်တော်စုအစ်စ်နောက်ထပ်ညီလာခံမှာပဲဆက်ပြီးဆွေးနွေးသွားမယ်ဆိုပြီးတော့လုပ်လိုက်တယ်ဘောနော်
။တယောက်လာတဲ့တိုင်းရင်းသားတွေရောဆိုးရတွေရောနောက်ကစစ်တပ်ဘက်ကဒီမမိခါစကားကြီးလည်းပြောထားတဲ့ခါကျတော့သူတို့ရဲ့အမြင်ပေါ့ဒီညီလာခံနဲ့ပတ်သက်လို့ကျင်းတဲ့အာရမှုရှိကြရဲ့လား
တမတော်နဲ့အစိုးရဘက်ပိုင်းကတော့ကျင်းတဲ့အာရမှုရှိပါတယ်ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း60သူတို့တိုက်ပွဲတွေဝင်လာခဲ့ရတာအခုလိုစင်းလေးပွဲတွေလုံနိုင်တာကဒါအကောင်းလက္ခဏာစောင့်နေဆိုပြီးတော့ပြောကြရပါတော့တချို့သောတိုင်းရင်းသားတွေကတော့တိုင်းရင်းသားအကုန်မပါတဲ့ပုံမှာတော့တိတ်ပြီးတော့အာရကျင်းနေမှုမရှိဘူးဒါပေမဲ့များသောအားဖြင့်တိုင်းရင်းသားတွေမှာမှဟိုအဖွဲလက်မှတ်ထိုးထားတဲ့အဖွဲ၈ဖွဲဘက်ကတော့သူတို့ကဒီလိုညီလာခံကျင်းပတာကသူတို့အကောင်းလက္ခဏာစောင့်နေလို့သူတို့ကတော့ပြောရပေါ့နော်တခြားသောတိုင်းရင်းသားတွေရဲ့စကားတံကိုလိုက်ပြီးတော့နားထောင်နေဆိုရင်တော့အဲ့တိုင်းရင်းသားတွေဘက်ကတော့တိတ်ပြီးတော့အချင်းနဲ့အားရမှုမရှိဘူးရှင
်ခုဒီညီလာခံကိုထူးခြားတဲ့မြောက်ပိုင်းဖွဲ့တွေပေါ့ဝါရုကုကန်လို့နောက်တစ်ခါ KIA လို့တက်ပါတယ်ခုသူတို့ပြန်သွားပြီလို့သိရပါတယ်ခင်ဗျသူတို့နဲ့နောက်ထပ်ဆွေးနွေးနိုင်မယ့်အလားအလာဘယ်လိုများရှိပါလဲအာနာပါနေနဲ့ကြားထဲမှာပေါ့
အစိုးရဘက်ပိုင်းကိုကျွန်တော်တို့လိုက်နေတဲ့အချိန်မှာအစိုးရဘက်ပိုင်းကမြောက်ပိုင်းရဲ့ဖွဲ့နဲ့တို့ငြင်းငြင်းဆက်လုပ်သွားမယ်ဆိုတဲ့စကားကိုပဲတို့ပြောနိုင်သေးရပေါ့နော်ဘလို့ပုံစံနဲ့ဆက်လုပ်သွားမယ်ဘလို့ဆက်ပြီးတော့ငြင်းငြင်းစကားဆက်ပြောမလဲတက်မလို့နဲ့ဘလို့ညှိနှိုင်းမလဲဆိုတဲ့ကိစ္စကိုတော့တို့ဘက်ကလုံးဝမပြောသေးဘူးပေါ့နော်တက်မလို့ဘက်ကလည်းဒီမြောက်ပိုင်းရဲ့ဖွဲ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာအခုချိန်ထိလက်ခံနေဆိုတဲ့သဘောထားမှတ်ချက်လည်းမပေးသလိုဒီမြောက်ပိုင်းအဖွဲ့ဆိုတဲ့အကြောင်းအရာကိုလည်းတိတ်တိပြောစီခြင်းနဲ့သဘောမှမရှိသေးဘူးရှင
်။ဟုတ်ကဲ့မြောက်ပိုင်းအဖွဲ့ရဲ့သဘောထားရော
မြောက်ပိုင်းအဖွဲ့ရဲ့သဘောထားကတော့သူတို့ကတော့ဒီဥစ္စာကငြင်းငြင်းရေးလမ်းစတစ်ခုအနေနဲ့တော့သူတို့ရှုမြင်နေဒါပေမဲ့တကယ်တကယ်တမ်းမှာတော့သူတို့ကိုယ်တိုင်ကလည်းဒီဟာကတက်မလို့နဲ့ညှိနှိုင်းရမှာဖြစ်တယ်။ဒါပေမဲ့တက်မလို့နဲ့ကလည်းအခုချိန်ဒီစကားမပြောရသေးတော့သူတို့မှာတော့အားမလို့အားမရစိတ်တွေတော့ရှိပါတယ်။ဒါပေမဲ့သူတို့ကတော့ဟိုပြောဆိုချက်တွေမှာတော့ဒါကအကောင့်ဘက်ကိုရှုမြင်နေလမ်းစာတစ်ခုပွင့်နေတယ်လို့ပဲပြောကြတာမျိုးရှိတယ်။ဒါပေမဲ့ကျွန်တော်တို့ဟိုအပြင်မှာစကားပြောကြည့်တဲ့အခါမျိုးတွေမှာဆိုရင်တော့သူတို့သိပြီးတော့အားမရတဲ့အတန်မျိုးတွေရောထွက်လာပါတယ်ရှင့်။
မမေခါကကုသမျိုးဦးဆက်တည်းမြင်ញံခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်အခုတော့ဤပညာဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်ဤပညာနဲ့သတင်းအချက်အလက်ကိုရယူတဲ့ဒီကနေ့ခေတ်ကာလမှာမြန်မာလူငယ်တွေအနေနဲ့ ICT သတင်းပညာကိုဘယ်လိုအသုံးပြုနိုင်ကြပြီလဲဒီလိုအသုံးပြုနိုင်ဖို့ဘာတွေကရောအခက်အခဲကြုံနေရပါသလဲစာရာတွေကိုမြေမခသတင်းမီဒီယာကသတင်းပေးပို့ခြင်းမှာနားဆင်ကြည့်ကြရအောင်ပါရှင်
။ဒီပြည်နယ်နဲ့သတင်းအချက်လက် ICT ခေတ်ကိုရောက်လာတဲ့အမျှတဘာနိုင်ငံတော်တော်များများကလူငယ်တွေဟာ ICT ကိုလုပ်ငန်းခွင်မှာသမကလူမှုဘဝတွေအတွက်ပါတုံ့ပြန်ကြည့်တဲ့အသုံးပြုလာကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အဲ့လိုအင်တာနက်ကိုအကျိုးရှိရှိအသုံးချတဲ့လူငယ်တွေတော်နေပါနေပြီ Facebook လို့ခေါ်တဲ့လူမှုကွန်ရက်ကိုဒါတွန်းတွန်းကျကျအသုံးပြုနေကြရလို့ဤပညာရှင်တွေကပြောဆိုနေကြပါတယ်မြန်မာနိုင်ငံရဲ့ကဏ္ဍတော်တော်များများမှာ ICT ကိုမဖြစ်မနေထည့်သွင်းပေးဖို့လိုလာတယ်လို့လည်းမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာတန်ချင်းကခုလိုပြောပါတယ
်လူတိုင်းကဒီဟာမနေ့မိုးလေး ICT ဆိုတာမပါရင်ဘာမှအဲ့ရထားရလုံးလို့မြန်မာနိုင်ငံမိုးလေးနဲ့ဘာလုပ်လိုက်ကြလဲရင်းနှီးခတ်မတည်ခင်က Facebook ကိုဖွင့်ကြည့်နေဟုတ်လားဒီလိုဒီနေရာမှာမိလာနေတဲ့အစီအစဉ်ကလည်းလေးဒေတာလောင်သွားတယ်ဗျ။အဲ့ဒါပေါ့ information တွေရောက်တော့ကောက်လာတယ်ခါလေးကြိုက်နေ။ဟိုကောက်လာကိုယူတတ်မယ်ဆိုရင်အရန်ကိုအကျိုးရှိတယ်။ဆက်မနေတော့အရန်အကျိုးရှိတယ်။ဒီပညာထုံးကလာတာအရန်အကျိုးရှိတယ်။ဒါပေမဲ့ဒီမျိုးပညာဟာလူတိုင်းလူတွေတစ်ခါတော့သွားရင်ခိုးကြတယ်တဲ့ဖြစ်ဖို့အဲ့ဒါပဲပြီးတယ်။ဒီစားလို့ကြည့်နေတာပေါ့နော်။တော်ပြီမတည့်စဘူးအရန်လိုရယ်ဆက်မတိုင်းဘူး။ education အခုဒီ medical education နဲ့အပီယိုအစီအိုလုံးဝထက်တယ်လို့လုံးနေဘလို့မလုံးနေရဟို Facebook တုံးတာနဲ့ ID လုံးနေလို့ပြောလို့ရ
ဒါဖြစ်မြန်မာနိုင်ငံကလူငယ်တော်တော်များများဟာလဲအင်တာနက်နဲ့မိုဘိုင်းဖုန်းတွေပေါ်အသုံးပြုပြီးချော်ပြေမှုအစီအစဉ်တွေကိုကြည့်တာနဲ့ဂိမ်းဆော့တာတွေကိုဒါပြုလုပ်နေကြတဲ့အတွက်အခုလိုနည်းပညာနဲ့တရင်အချက်လက်ခက်ကြီးတွေမှာခင်းနောက်မကျဖို့လည်းလိုအပ်နေတာပါဘလဲရနာ software solution ကိုစတင်တည်ထောင်တဲ့မလက်ကြီးဆိုတော့ ICT ခက်ကြီးတွေမှာမြန်မာနိုင်ငံကလူငယ်တွေတကယ်ချက်လိုက်ရရှိမှုအားနည်းနေတာကတော့ဘာသာစကားအားနည်းတစ်ထောင်ဖြစ်တယ်လို့ဆိုပါတယ
်တကယ်ဆိုရင်လို့ရှိရင်ဒီငါတို့ရဲ့နိုင်ငံအခြေအနေကဒီ ASEAN level မှာဆိုလို့ရှိရင်အားလုံးနဲ့အားရရောမကွာပါဘူးအဓိကတော့ language ဒီ English skill မြင့်လာလို့ရှိလို့ရှိရင်အားလုံးအဆင်ပြေသွားမယ်လို့ထင်ပါတယ်အဲ့တော့ဒီတကယ်လို့ information ကနောက်ပြီးတော့ကြိုးတစ်ခုရှိတာ information ရတာကြီးကနည်းပါတယ်ဟိုသိရဟိုရှိရရှိ information ရရှိဒါမှမဟုတ် training ကြည့်ကြမကြည့်ပြရပါတော့အဲ့ဒီကြောင့်မလို့ကိုပြောတခြားပုံကြည့်ကြတင်းရငွေရတခြားပုံကြည့်ကြတင်းရသိတာနဲ့လည်းဆီရှင်ပို့ပြီးအဆင်ပြေမှာပ
ါဒီမှာနိုင်ငံကလူငယ်တွေအနေနဲ့ IT ပစ္စည်းတွေကိုအသုံးချနိုင်မှာကြောချင်းအဆင်ရှိနေမယ်လေအာဆီယံအဆင့်နိုင်ငံတွေကိုမြှို့ဖို့အတွက်ကတော့ Facebook တခုလည်းမဟုတ်ဘဲတခြားကိုယ်သက်အကျိုးရှိနိုင်တဲ့ website တွေကိုလည်းလေ့လာဖို့လိုအပ်နေတာပါဒီမှာနိုင်ငံကွန်ပျူတာအသင်းချုပ် professor.twin.ae တင်ကတော့အဲ့လိုတရင်ဆက်လက်တွေကိုကောင်းကောင်းအသုံးချတတ်မယ်ဆိုရင်တော့လူငယ်တွေအတွက်အလောက်ကန်ခွင့်လန်းကလည်းအများအပြားရှိနေတယ်လို့ဆိုပါတယ်
။ဒီမှာပြအာဆီယံမှာလုပ်ချင်တယ်ဆိုလို့ရှိရင်အာဆီယံရုံး website မှာတက်ကြည့်ပြီးတော့သူတို့ရဲ့ vacancy announcement တွေကိုကအများရန် check လုပ်နေရမှာပေါ့နော်။ပြီးတော့ကိုနဲ့အဲ့ဒီမှာမှသူကအလောက်တစ်ခုကျန်လိုက်သူ ဘလို့ရေချက်ချေရင်းနေရှိရမယ်ဘလို့ချက်တင်နေပြေဆောင်ရမယ် experience ဘလို့ရှိရမယ်ဆိုသတ်မှတ်ထားပြီးသားရှိတယ်အဲ့တော့အားအရာတွေနဲ့ပုံနဲ့ kait ညီရယ်ဆိုလို့ရှိရင်တော့ဒါဝင်ရောက်ဖြေဆိုလို့ရတယ်ပေါ့နော်ဟိုကတကယ်အရေးချင်းပြည့်ပြီးတော့ဒီဟိုဟာဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်အရေးချင်းရှိရယ်တကယ်အရေးချင်းလည်းပြည့်တယ်ဆိုရင်ဒီ in သူ့ရဲ့ online ကနေလျှောက်ပြီးတော့မှတဖြည်းဖြည်းအလုပ်ရဖို့ထန်စာများတယ်ပေါ့เนาะအဲ့တော့ဒီကိုကိုအနေနဲ့ပတ်သက်လို့ရှိရင်အင်တာနက်မှာအခြားနေရာတွေမှာအချိန်ကျုံးမနေပဲနဲ့မိုင်ဘယ်ဟာပဲတုံးတုံးပေါ့เนาะတကယ်ကိုယ့်အတွက်အကျိုးရှိတဲ့ site တွေပေါ့เนาะအဲ့တော့ landing image ကလမ်းလုံးတဲ့ site ပဲဖြစ်ဖြစ်ဒီ entrepreneur ပတ်သက်ပြီးသင်ပေးတာပဲဖြစ်ဖြစ်ဒီ website တွေကအများကြီး online free ဟိုဟာတွေကလည်းအများကြီးရှိတော့ကြတော့အဲ့ဒါတွေကိုလေ့လာပြီးတော့မှဒီကိုယ့်ရဲ့အချိန်ကိုအကျိုးရှိအောင်ပေါ့เนาะကိုယ့်ရဲ့တုတ်တက်ကြောင်းအတွက်လူငယ်တွေအနေနဲ့ဟိုစာပေါ့เนาะဒီလောက်ကင်တင်တယ်လို့အမှလည်းအကြံပေးပါတယ်
ဒါပြင်လူငယ်လေးကိုယ်တိုင်းမှာကအစိုးရဘက်ကလည်းလူငယ်လေးတစ်ခင်းဆက်လက်ပြီးကိုပုံမှန်သိရှိအောင်လှုပ်ဆောင်တင်နေလို့လဲပညာရှင်တွေကတိုက်တွန်းနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။ဒီမှာကတင်းအေဂျင်စီကနေဗီဒီယိုကိုတင်ပြပို့ထားတာဖြစ်ပါတယ
်။ဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီမှာတော့ဗီဒီယိုကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်နဲ့နားဆင်လို့တဲ့ဒေတာချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရည်သားပေးပို့နိုင်ပါတယ်ရှင်။အခုတော့ကျမ်းမာရေးဆန်ရတင်းပါတွေဘက်ကိုတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာ၄ဘက်နောက်လို့ခေါ်ကြတဲ့ Romantic အစ်စ်ရောင်ယောဂအားအေးဟာမခံနိုင်လောက်အောင်အယုအစ်စ်တွေကိုက်ခဲရောင်ရမ်းပြီးတော့ခန္ဓာကိုယ်လှုပ်ရှားမှုကိုပါထိခိုက်စေပါတယ်။ကမ္ဘာပေါ်မှာတော့ဒီယောဂကြောင့်မတန်ဆွမ်းဖြစ်ရသူတန်းနဲ့ချီရှိပါတယ်။ဒီယောဂကိုကြိုတင်စစ်ဆေးသိမယ်ဆိုရင်ယောဂအခြေအနေဆိုးမသွားအောင်ဆရာဝန်တွေကကုသပေးနိုင်တယ်လို့ VOA သတင်းသား Even Anos ကသတင်းကြီးကပြပို့ထားပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ဆက်ပေးပါမယ်ရှင
်စူရနောဟာအစဉ်မြင့်ရောင်အာရီဝေဒနာတွေဖြစ်ပါတယ်သူအသက်20နှစ်မှာဒီယောဂလက္ခဏာစပြလာတာပ
ါ It was just one night I went to bed perfectly all right woke up in the night crying
တင်ရမှာပါမအိတ်ကြီးအေးမစစဘာမှမဖြစ်ဘဲအိတ်ရောင်ဝင်အိတ်ပျော်သွားခဲ့တယ်ညလေရောက်တော့ကျမရဲ့လက်ကောက်ကကအယမ်းလာလို့လက်လို့ပြီးငူခင်းရပါတယ်
အဲ့ဒီအချိန်ကစလို့အာနော့ဟာဒူအောင်အစားထိုးခွဲစင်းမှု၄ကလက်ကောက်ဝတ်နဲ့ခြေထောက်ခွဲစင်းမှုအချိန်ချင်းလုပ်ခဲ့ရတဲ့အပြင်အခုလဲသူ့တင်ပစုံရိုးအစားထိုးကုသဖို့ပြင်ဆင်နေရင်ဖြစ်ပါတယ်။ဒါပေမဲ့ rheumatic အဆင့်ရောင်ယောဂလက္ခဏာစဖြစ်သူရဲ့တည်ရှိစကိုလေ့လာပြီးဒီယောဂအချိန်ကြီးဆိုးမလာခင်ကြိုတင်ကာကွယ်ကုသနည်းကိုသူ့တွေတည်တည်ရှာဖွေခဲ့ကြပါတယ်။ Chris Buckley ဟာ Queen's Elizabeth ဆေးရုံကဆရာဝန်ကြီးဖြစ်ပါတယ
်။ Looking at the tissue, the histology, the microbiology.
ကျွန်တော်တို့ကအစားစား tissue ကိုကြည့်တယ်။ tissue တွေရဲ့တိဆောက်ပုံရောအနုဇီဝနည်းပညာအရာရောဓာတ်မှန်များကိုစစ်ဆေးကြရရောဒါတွေအလုံးခြုံပြီးရောဂါဖြစ်စဉ်ကိုလေ့လာပါတယ်။ DNA ကင်ဆာ tissue ကိုစစ်ဆေးတာမျိုးလိုပါပဲ။ tissue စစ်ဆေးတဲ့အရာရောဓာတ်မှန်ပေါ်စစ်ဆေးကြရရောဘယ်လိုကင်ဆာမျိုးစားဖြစ်မလဲဆိုတာကိုသတ်မှတ်ပြီးဘယ်လိုကုသမလဲဆိုတာကိုလေ့လာရပါတယ်။ဒီမှာအဲ့ဒီနည်းအတိုင်းလုပ်တာပါ။
အသက်24နှစ်အရွယ်မှာ rheumatic အဆင့်ရောင်ယောဂလက္ခဏာစပြခဲ့တဲ့ Kelly Rose ဟာယောဂအခြေအနေပိုဆိုးမလာအောင်ကုသမှုကိုဖိဖိစီစီခံယူနေပါတယ်။သူမိခင်မှာလည်းအဲ့ဒီယောဂရှိပေမဲ့သူ့လိုစောစောစီစီကုသမှုမခံယူနိုင်ခဲ့ပါဘူး
။ I know that I'm on the radar now so the minute I get any swelling the minute I
ကျွန်မကအမြဲတမ်းသတိထားပြီးတော့နေပါတယ်။အစ်စ်တွေရောင်လာပြီးနည်းနည်းလေးအခြေအနေမကောင်းတော့ဘူးဆိုတာနဲ့ချက်ချင်းကုသမှုကိုခံယူပါတယ်။ကျွန်မအမေတို့ကတော့စောစောစီစီလည်းမကုသနိုင်ခဲ့ဘူးဖိဖိစီစီလည်းမကုသခဲ့ရဘူးဆိုတော့သူ့ရဲ့အစ်စ်တွေကပျက်စီးကုန်နေရှင
်ယောဂအခြေအနေဆိုးမလာခင်ကုသနည်းဟာလေးဘက်နာကော rheumatic အဆင့်ရောင်ယောဂရဲ့ဆိုးကျိုးတက်ရောက်မှုတွေမခံစားရအောင်ကာကွယ်ရေးအကောင်းဆုံးနည်းလို့သူ့တွေတီတီကပြောပါတယ် Karen Raza ဟာဘာမင်ဂန်တက္ကသိုလ်ကဆေးသူ့တွေတီဖြစ်ပါတယ
် It's a disease which is proved impossible to cure
ဆဲ့သူ့မျက်နှာကြီးသူ့တွေသနာပြူလေးလာကြရာဒီယောဂဟာအမြင့်ပြပြောက်ခင်းမဲ့ဟာမျိုးမဟုတ်ဘူးဆိုတာတွေ့ရမှာပါဒီယောဂဖြစ်နေသူတွေကိုလုံးဝပြောင်းကုသဖို့ရည်ရွယ်ချက်ထားပြီးဆေးသူတွေတီတွေကစူးစမ်းနေပြီမဲ့အခုချိန်ထိဖြစ်မလာသေးပါဘူး။ဒါရစီဝေနာကိုကင်တယ်မဖြေရှင်းခင်မှာအစ်မြေရောင်ကိုက်ခဲ့တဲ့ဝေနာစမဖြစ်အောင်ဘယ်လိုသားဆင်းလဲဆိုတာကိုအရင်ဆုံးလုပ်ဖို့အရေးကြီးပါတယ
်။လေးဘက်နာယောဂကြောင့်ကမ္ဘာပေါ်မှာခန္ဓာကိုယ်ချိုယွင်းပြီးမတန်ဆွမ်းဖြစ်ရသူတန်းတဲ့ချီရှိနေပါပြီနော်။
ကိုညာဝေအောင်တင်ပြခဲ့တာပါရှင်။နောက်ထပ်တင်မရေးဆန်ရတဲ့ဒီလိုတဲ့ဘုတ်ကိုဆက်လက်တင်ပြချင်ပါတယ်။လူကိုယ်တိုင်ဆရာဝန်တွေတွားတွေ့တာမျိုးနဲ့အွန်လိုင်းကနေကျမ်းမာရေးအသိပညာရှာဖွေခြင်းလောက်တာထက်တနည်းမှာဆရာဝန်ပုံရိပ်ကိုကျမ်းမာရေးနဲ့ဆန်တဲ့မိကွန်းတွေမေးတာမျိုးလှုပ်လာနိုင်ပါတော့မယ်။စမတ်ဖုန်းကိုအသုံးပြုပြီးဆရာဝန်ပုံရိပ်ကိုကျမ်းမာရေးနဲ့ဆန်တဲ့မိကွန်းတွေမေးနိုင်ဖို့တယ်လီဖုန်း application တစ်ခုကိုတီထွင်နေပါတယ်။ Deborah Block ဤပညာအသိအကြောင်းတင်ပြထားတာကိုကိုငင်းချန်းကပြောပြပေးပါပါရှင်။
နှလုံးရောဂါအထူးကို Leslie Sasson အနေနဲ့နေရာအနှံ့မသွားနိုင်ပါဘူး။ဒါပေမဲ့အနာဂတ်မှာတော့သူ့ရဲ့ digital ပုံရိပ်ကနေရာအနှံ့မှာရှိနေမှာပါ။ Leslie Sasson ဟာ DocOn ဆိုတဲ့ application အသစ်ကိုဖန်တီးနေတဲ့တောင်ပိုင်း California ပြည်နယ်တက္ကသိုလ်ရဲ့ Center for Body Computing ရဲ့အလုပ်မှုဆောင်နှိမ့်ချီးမှုဖြစ်ပါတယ်
။ I'm honestly ကျွန်မလေ့ကျင့်ခံလုပ်ဖို့စဉ်းစားနေပါတယ်။လုပ်ခဲ့ပါသလား။ကိုယ်လုံးလှူရှာမှုဟာတည့်ရဲ့နှလုံးအတွက်ကောင်းပါတယ
်။သူတို့ရဲ့ smartphone တွေက app ကိုသုံးပြီး Luna တွေကဒေါက်တာဆက်ဆွန်ရဲ့ပုံသူအရုပ်ကိုကျန်းမာရေးမေးခွန်းတွေမေးနိုင်တာပါ။ဒီ .on ကိုသုံးတဲ့အတွက်ဆရာဝန်တွေဟာပို့ပြီးယောဂအခြေအနေဆိုတဲ့သူတွေကိုအာရုံစိုက်နိုင်မှာဖြစ်ပါတယ်
။ A few years 80% of care that's now being done in a bricks and mortar building with a
နောင်လာမယ့်နှစ်အနည်းငယ်အတွင်းမှာလူချင်းတွေ့ပြီးတော့ကျန်းမာရေးစောင့်ရှောက်အကြံပေးမှုတွေဟာ80ရာခိုင်နှုန်းလောက်ပျောက်သွားမှာပါ။
ဒါကြောင့်ဒီ app ဟာ Luna တွေနဲ့ညီညီကျွမ်းဝင်ပြီးယုံကြည်ရတဲ့ဆရာဝန်တွေစီကနေကျန်းမာရေးဆိုင်ရာအချက်အလက်တွေလိုချင်သူတွေအတွက်တော့အသုံးဝင်လာနိုင်ပါတယ
်။ Okay, ကောင်းပါပြီ။ Atrial fibrillation ဆိုတာကဘာလဲ?
Update my virtual human maker better. Otherwise, why not?
ကျွန်မရဲ့ပုံလူအယုတ်ကိုပို့ပြီးကောင်းဇက်တိုက်အဆင့်ပြင့်နေလို့ရပါတယ်။အဲ့ဒီလိုမှမဟုတ်ဘူးဆိုရင်ဗီဒီယိုတွေကြီးပဲလုပ်ထားတာကပိုကောင်းတာပေါ့။ဒါပေမဲ့ဒီနည်းနဲ့ဆိုတော့ Luna အကြောင်းသိနိုင်ပြီး Luna ရဲ့ယောဂကိုလည်းအချိန်ယူမေးနိုင်ပါတယ်
။ကွန်ပျူတာပညာရှင် Ari Shapiro ကသူ့ရဲ့ပုံရိပ်ကိုဖန်ပြပြီးဒေါက်တာဆက်ဆွန်ရဲ့ပုံကိုဘယ်လိုဖန်တီးခဲ့တယ်လဲဆိုတာပြနေတာပါ။ Luna ရဲ့မျက်နှာအမူအရာနဲ့ကိုယ်အမူအရာတွေကိုပါ Digital ပုံရိပ်ဆရာဝန်ကိုပြသနိုင်တဲ့အတွက် Luna ဟာပိုပြီးကောင်းမွန်တဲ့တိုင်ပင်ဆွေးနွေးမှုမျိုးရနိုင်တယ်လို့သူကပြောပါတယ်။
Captain the doctor with
Luna ရဟာဆရာဝန်နဲ့တိုင်ပင်တဲ့အခါမှာသူတို့ဘယ်လိုပုံမျိုးဖြစ်သွားလဲဘယ်လိုပုံမျိုးဖြစ်နေလဲဆိုတာအရေးကြီးပါတယ်ကတ်တုံးပုံဆရာဝန်မျိုးနဲ့တိုင်ပင်ရတဲ့အခါမှာတော့စိတ်ထဲမှာလူရဝင်တယ်လို့ခံစားရမှာမဟုတ်ပါဘူ
း smartphone မှာပါတဲ့အာယုံကံကိရိယာတွေကလည်းနှလုံးခုန်မှန်မှန်သာလိုမျိုးလို့ကျန်းမာရေးအခြေအနေအချက်အလက်တွေကိုကောက်ယူပြီး Luna အသက်ကိုကယ်ဆယ်နိုင်မယ်လို့ဒေါက်တာဆက်ဆွန်ကပြောပါတယ်
So this way I can capture your
ဒီလိုနည်းရဆိုရင်နှလုံးခုန်မှန်မှန်ဖြစ်တဲ့အချိန်ကဖုန်းကကောက်ယူထားတဲ့အချက်လက်တွေကိုကျမကလည်းသိနိုင်ပါတယ်။အဲ့ဒီနေ့ကဘလို့လှုပ်ရှားမှုတွေလုပ်ခဲ့တယ်ဆိုတာအဲ့ဒီအာယုံခံကိရိယာကိုမေးလိုက်တာနဲ့သိနိုင်ပါတယ်
။လူတဦးချင်းစီကိုကျမကြီးဆောင်ရှောက်မှုပေးတဲ့နေရာမှာ digital ဆရာဝန်ဟာအနာဂတ်မှာအဓိကဖြစ်လာမယ်လို့ဒေါက်တာဆက်ဆွန်ကပြောပါတယ်ခင်ဗျာ
။ကိုငင်းချင်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နိုင်ကြ냐9နိုင်ကနေ10နိုင်ထိထုတ်နေတဲ့အစီအစဉ်ကိုတော့ line to meter 2495 3050နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချက်ကိုမှတ်တမ်းထိုက်ကြညာပေးပါမယ်ရှင
်ဒီကနေ့ကမန်ချက်စတာမြို့တိုက်ခိုက်ခံရမှုကြောင့်နှိုးကြမှုရှိလာတာနဲ့အတူအကျန်းဖက်ဝါဒတိုက်ချက်ရေးမှာ internet ကုမ္ပဏီတွေဘက်ကပိုပြီးကူညီပေးလာကြတယ်လို့ဒီတိန်ကြည်ရဲ့ဝင်ကြီးကပြောဆိုပါတယ်။ဒီတိန်ကြည်ရဲ့ဝင်ကြီးအမ်ဘာရက်ကဒီကနေ့တနင်္လာနေ့ဒီတိန်ရုပ်သံတစ်ခုနဲ့တွေ့ဆုံမိန့်ခမ်းကမှာအခုလိုပြောဆိုတာဖြစ်ပါတယ်။အကြံဖက်ဝါဒီတွေဖြစ်တမ်းမြရှိသူတွေရဲ့သကဝတ်နဲ့စာပို့ထားတွေကိုရယူနိုင်ဖို့ဤပညာကုမ္ပဏီတွေနဲ့ဒီတိန်ဆိုရာချဆောင်ရွက်နေတာတွေမှာတိုးတက်မှုရှိတယ်လို့ဝင်ကြီးကပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကလွယ်ပြီးကျန်တဲ့ G7 ဆက်မှုထိပ်တီးနိုင်ငံတွေအနေနဲ့ဇာတိဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖော်သွားမှာဖြစ်တယ်လို့ G7 အဖွဲ့ရဲ့တရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဇာတိဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးသူတို့ရဲ့မူဝါဒတွေနဲ့ပဲရစ်သဘောတူညီချက်ကိုပြန်လည်တုံ့တန်နေပြီးဒါကြောင့်ဒီကိစ္စတွေနဲ့ပတ်သက်ပြီးအများသဘောတူညီချက်မှာပါဝင်နိုင်တဲ့အနေအထားမရှိသေးဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။လုံငန်းစဉ်ကိုနားလည်သဘောပေါက်တဲ့အနေနဲ့ကနေဒါပြင်ပစ်ဂျာမနီအီတလီဂျပန်နဲ့ဗြိတိန်နိုင်ငံတွေကခေါင်းဆောင်တဲ့အနေနဲ့အစိုးရတွေအပြင်ဥရောပကောင်စီနဲ့ဥရောပကော်မရှင်ဥက္ကဋ္ဌတွေကပဲရစ်သဘောတူညီချက်ကိုအမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်သွားဖို့အတွက်အခိုင်အမာထပ်လောင်းအတည်ပြုခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တဦးကတနက်နေ့ပြစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့တာကြေရပါတယ်။ဒါဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တေဆုံးခဲ့ရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးအထိရှိသွားပြီဖြစ်ပါလိမ့်ရှင်
။သတင်းအကျဉ်းချုပ်ကိုမတင်ရထိုက်ပြညာပေးကြတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမှစုမှုဖြစ်ပြီးအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးကြတာဖြစ်ပါတယ်။ VOA American တန်ရက်နေတဲ့မြန်မာဘာသာအစီအစဉ်ကိုနေ့နေ6နိုင်ခွန်းနဲ့ခွန်းနိုင်ချီ9.29 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ။ ဒီဝေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။နောက်တစ်နေ့ကြာမှပြန်လည်ဆုံတွေ့ကြတာပါရှင
This program has come to you from the Voice of America, Washington.